Indomio damanada danida ဘောရမသာသနာမိဘောရမမြတ်စွာဘုရားရှင်လင်းသာသနာတော်မြတ်အတွင်း၌ဉာဏ်လေးနဲ့ကြောက်တော်ကြီးပမာမြဲခိုင်းလှစွာသောမနတာတမာတိနှင့်ရှင်သောစိတ်ဓာတ်ဖြင့်ဒုက္ခရောက်တန်းလွန်စွာကြောကိုအထုတော်မူကြအကုန်ဒီဖြစ်၍မိဂမိနောကိလေသာဟူအကုန်ခတိမှအရှင်ကျွ၍ကျင်းလို့ဆွမြောက်တော်မူကြလေကုန်၏ဧသီနာတဝါထိုယန္တာပုဂ္ဂိုလ်များကြီးတို့သည်အမတံသုတိပြကျေဘက္ခမတေကေပြစီဟခြင်းမရှိသောအမတ္တဒ္ဒနိဗ္ဗာန်တရားတော်မြတ်တို့ဝိကရှာအာယုံပြုသောအဖြစ်တည်ရောက်တော်မူကြကုန်သည်ဖြစ်၍မုဒ္ဓပစ္စည်းဥစ္စာအနိငယ်မြမကုန်ကြရပဲလန္တာလူယောခဏအလွယ်ပင်ရတော်မူကြကုန်သည်ဖြစ်၍နိဗ္ဗူတိံဖလာတမဘအငိမ့်တအရတာကိုဘုံသမာနသုံးဆောင်ခံစားတော်မူကြကုန်လျက်ပฏิပတ္တာမိမိတို့ရောက်ရှိအပ်ပြီးရရှိအပ်ပြီးဖြစ်တဲ့အရတဖို့တို့အသည့်တခံဝိဇ္ဇာတော်အဖြင့်ဆက်ရောက်တော်မူကြနေကုန်ပြီ။သံဃေယန္တာသံဃာတော်များ၌ဣဒံမိရတနံဤမြတ်သောဘုရားယရနာအဖြစ်ဤသာဘွယ်အကြောင်းနှင့်တခွေကုံတော်အကောင်းဒီနေ့ပဏိတန်သူမြတ်တော်မူလာပါပေ၏။ဣဒိနာသစ္စနာဝတိမင်္ဂလာဤသစ္စာစကားကြောင့်ပါဏိနာအပေါင်းများစွာတတဝါတို့အားသူဒီမေယံကုန်ခြင်းချမ်းသာဤမြတ်ခြင်းဒီဟောသူမောက္ခမတွေ့ဖြစ်ပါစေတည်း။ရှင်အနန္တဂုရုမြတ်မေဇာဒိဋ္ဌာပြုတော်မူတဲ့ဂါထာလေးပဲနော်။ဘုရားရှင်ဟောတော်မူတဲ့ဂါထာပါပဲ။လတ္တမုဒ္ဓအမတ္တဒ္ဒနော်။မတေယအမျက်နိဗ္ဗာန်ပြတ်တော်မြတ်ရဲ့အငိမ့်တအရတာကိုဖလတ္တမဘတ်ကဝင်စားသောအဖြစ်သုံးဆောင်ခံစားတော်မူကြတယ်။အဲ့ဒီလိုသုံးဆောင်ခံစားတော်မူတဲ့အပိုင်းမှာလတ္တမုဒ္ဓမုဒ္ဓဆိုတာကတော့တချို့ကအချင်းကြီးလို့ဘာသာပြန်နေနော်အကြံကရာအခွင့်ကတော့မုဒ္ဒါကပြည်စည်းဥစ္စာတရားမှအကုန်ကြံ့ခံပြီးဘေးကနေဖွယ်ရမလိုဘူးတဲ့နော်ဒီဖလာဓမ္မဘဝင်စားရေးအတွက်ပတ်စံဘယ်လောက်ပေးရမလဲလို့မင်းတရားများမပေးရပါဘူးသိတယ်တော့အဲ့ဒီတဘတရားများမကုန်ကြတဲ့ဖလတ္တမဘအငိမ့်တအရတာကိုယဟနာအရှင်မြတ်ကြီးတို့ကတော့အလွန်နှိမ့်ဆိုင်တော်မူကြတယ်နော်ဖြစ်ကတော့ပတ်စံကုံမတန်ဖို့ရှိတယ်ခင်ဗျာဥမာပတ်စံတပြားမှမကုံပါဘူးဒီဖလတ္တမဘအငိမ့်တအရတာချမ်းသာကြီးကိုယဟနာအရှင်မြတ်ကြီးတွေဟာတဝါကြီးသုံးဆောင်ခံစားတော်မူကြတယ်သို့တော့ယဟနာဖြစ်အောင်သွားရမယ်ကျင့်စဉ်လမ်းကြောင်းလမ်းပြန်ပြောင်းပြီးဆန်းစစ်ကြည့်လိုက်တော့မဂ်ခင်ရှိပါအကျင့်ကြံတရားဖြစ်ပါတယ်နော်မဂ်ခင်ရှိပါတဲ့ကိုသံဃာဒီဂရီမိအောင်တော့ကျင့်ကြရမှာဖြစ်တယ်နော်ဒါကြောင့်မဂ်ညာအချင်းအခါမှာဧကခဏဧကရမဏာဆိုပြီးတော့ဒီလိုပေါ်ပြတယ်ဟိုစိတ်ကြတော့အကျင့်များစွာဖြစ်နိုင်တယ်မဲစိတ်ဒီဒီချင်းသာဖြစ်ရောဓမ္မတာရှိတဲ့နိဗ္ဗာန်ကိုသာအာယုံပြုတယ်။ကိုယ်စိတ်ကတော့အကျဉ်းများစွာဖြစ်နိုင်တယ်။မဲစိတ်အာယုံပြုပြီးဖြစ်တဲ့ဒီနိဗ္ဗာန်ကိုအကျဉ်းများစွာအာယုံပြုနိုင်တယ်။နာယီနဲ့ခြင်းပြီးအာယုံပြုနိုင်တယ်၊ညက်နဲ့ခြင်းပြီးအာယုံပြုနိုင်တယ်လို့ဆိုလိုတယ်နော်။ကဲကိစ္စတော်ကနာဒုက္ခဉာဏံဒီအာတိနိသတ္တာရိနမာနိလဘတိကိစ္စတော်ကိစ္စတော်ပဏ္ဏကိစ္စအဖြစ်တော်ကဒုက္ခဉာဏံတိအာရိနိဒုက္ခဉာဏအစရှိဂုံသောသတ္တရိနာမနိအမိလေးမျိုးသောကိုလဘတိရရှိဖေ၏ဒုက္ခကိစ္စကိုပိုင်းခြားတည်ခြင်းကိစ္စသမုဒိယကိစ္စကိုပယ်ဆွန်ခြင်းကိစ္စနိရောဓကိစ္စကိုမြတ်မောပြုခြင်းကိစ္စ မေဃဒိသကိုပွားများခြင်းဖြစ်စေခြင်းကိစ္စအဲဒါမေဃဒိသကိုဘာဝနာမေဃဘာဝနာပေါ့မေဃဘာဝနာဆိုတဲ့သက္ကလုံကိုဘာသာပြန်တဲ့အပိုင်းမှာနှစ်ကန်းတက်ခွဲပြီးဘာသာပြန်ရမေဃအခိုက်ကိုညီရပြီးဘာသာပြန်ရင်တော့ဖြစ်စေတယ်လို့ဘာသာပြန်ရတခြားတခြားဝိပလောကီမေဃဒိသတရားတွေကိုသုံးဖို့ဟောစိတ်နေရှင်တွဲနေတဲ့မေဃဘာဝနာအမြင်ရနေတဲ့မေဃရှင်ဘက်ကိုညီပဲပြီးပြောခဲ့မယ်ဆိုရင်ဘာဝနာအရပွားတယ်လို့ပြောရနော်ပွားတယ်လို့ဘာသာပြန်ရအဲဒီတော့ဒီနေရာမှာသစ္စာ၄ချက်ကိုတပြိုင်နက်ချင်းအဖြစ်ဒီမေဃသစ္စာကထွက်ခွင့်သိတယ်ဆိုတာကဒီအာယုံမျက်မှောက်အာရမဏပတိဝိဒသဘောအဖြစ်တည့်ရဲ့မျက်မှောက်သိတာကနိရောဓသစ္စာတစ်ခုပဲသို့သောဒီနေ့ကပြောခဲ့သလိုပဲဒီនិရောဓသစ္စာကိုမဉ္ဇဏ်ကလှမ်းအာရုံယူလိုက်တဲ့အခါဒီမဉ္ဇဏ်ကနောက်ထပ်သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုအကျွမ်းမဲ့ပယ်တတ်လိုက်ပယ်တတ်လိုက်တဲ့အတွက်ကိစ္စသိသည့်အဖြစ်သစ္စာလေးပါးလုံးတည်ခြင်းကိစ္စပြီးတယ်ဒါကိုကိစ္စအဖြစ်သိတယ်လို့ပြောသောရိယသူတော်ကောင်းဒီနောက်ထပ်တစ်ခါဒုက္ခသစ္စာကိုလှမ်းမြော်ပြီးအချင်းချင်းသိနေတယ်မမှုရိယသစ္စာကိုလှမ်းမြော်ပြီးရှုကြည့်ရှုလို့အခင်မြေရတယ်သိတယ်និရောဓသစ္စာကိုပဲတစ်ခါပြန်ပြီးအခင်မြေရှုကြည့်ရှုလို့ရတယ်သိနေတယ်မေဃသစ္စာခေါ်တဲ့မဲ့ညာနဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့မဂ်ရှင်တရားကိုဘယ်နှပါးနဲ့လို့ပြန်ကြည့်ရှုလို့ရနေတယ်ရှုလို့ရနေတယ်နော်အဲ့ဒါကိုသိစအခင်သစ္စာလေးပါးကိုဒီတိုင်းနဲ့သိတယ်သိတဲ့အတွက်ဒီမဲ့ညာဒီဒုက္ခညာနာဒုက္ခသစ္စာကိုသိတဲ့ဉာဏ်လို့လည်းခေါ်တယ်သမှုရေညာနာမဂုရိယသစ္စာကိုသိနေတဲ့ဉာဏ်လိုလဲခေါ်တယ်။និရောဓေဉာဏံ။និရောဓသစ္စာကိုသိနေတဲ့ဉာဏ်လိုလဲခေါ်တယ်။မဲ့ခင်ဒုက္ခនិရောဓဂ ामी ဉာဏ်ပฏิပဒါယဉာဏံ။ဒုက္ခထုတ်ရနိဗ္ဗာန်လို့ရောက်ချင်ကြည့်စင်လို့ခေါ်ဆိုအပ်တဲ့မဂ္ဂသစ္စာကိုသိတဲ့ဉာဏ်လိုလဲခေါ်လို့ရတယ်။အမည်လေးမျိုးနဲ့ခေါ်နိုင်တယ်လို့ဆိုလိုပါတယ်နော်။ဒါကြောင့်သစ္စာအဖြစ်ဒီသမ္မာဒိဋ္ဌိသည်အမည်လေးမျိုးရရှိတယ်။သမ္မာဒိဋ္ဌိလေးမျိုးပြတယ်သမ္မာဒိဋ္ဌိ၄မျိုးပြတယ်ဆိုတာက၄မျိုးရှိလို့လားလို့မဟုတ်ဘူးတဲ့နော်ကိစ္စဆောင်ရွက်သွားတဲ့လုပ်ငန်းကိစ္စအားဖြင့်၄မျိုးပြသွားတယ်နော်နောက်တစ်ခုသမ္မာသင်္ကမ္မတယောပိပုဗ္ဗဘာဝိနာနာနာနဲ့ခန္ဓာနာနာရမဏဟောတိမေဃကာလိဧကခန္ဓာဧကရမဏဣတုသမ္မာသင်္ကဘောကိစ္စတောနိကမသင်္ကဘောတိအာရိနိဒီနိနာမနိလဘတိဒီနိနာမနိလဘတိလာလူပဲမာမသင်္ကပ္ပစတဲ့မဂ်ခင်တွေကလဲအရိယာမယရှေ့ဖို့မှာဆိုရင်တော့နာနာခဏနာနာခဏဆိုတာကအထူးထူးသောစိတ်တဲ့ခဏတွေနဲ့ရှင်ပြုတ်ပြီးအကျဉ်းများစွာဖြစ်ခဲ့တယ်အကျဉ်းများစွာဖြစ်ခဲ့တဲ့အတွက်နာနာရမဏအာယုန်လေးလည်းအမျိုးမျိုးပြားတယ်ယောဂီရကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့သမ္မာသင်္ကပ္ပလည်းရှိနန္ဒရားတွေကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့သမ္မာသင်္ကပ္ပလည်းရှိမယ်အကြောင်းတရားတွေကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့သမ္မာသင်္ကပ္ပတွေလည်းရှိမယ်အကျိုးတရားတွေကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့သမ္မာသင်္ကပ္ပလည်းရှိမယ်နည်းနည်းနည်းလည်းအောင်ဆက်ပြီးပြောနော်ဒီတော့သမ္မာဒိဋ္ဌိဆိုတာကခုနကအရိယာမယရှေ့ဖို့မှာအကျိုးတို့အပြားပြား꿰ပြတယ်လို့သမ္မာသင်္ကပ္ပလည်း꿰ပြနာမသင်္ကပ္ပရင်းလားဆိုတော့မဟုတ်ဘူး။ဒါမဲ့မဲ့ခင်၈ပတ်လုံးဒီကွဲပြားချက်။ဘာဖြစ်လို့လဲမဲ့ခင်အလုတ်လုတ်တဲ့အပိုင်းမှာလောကီအခိုက်မှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့ဒီသီလမဲ့ခင်၃ပါးကရှုပ်စွာကျွတ်တင်ပြီးဆောက်တည်ရတယ်။စိတ်ကြခဏတစ်ခုအတွက်မှကျန်မဲ့ခင်၅ပါးနဲ့ကျန်ကျူမဖြစ်ဘူး။နော်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာသတိသမ္မာသမာဓိဒီမဲ့ခင်၅ခုကတော့ဝိပဿနာဉာဏ်ခိုက်မှပြန်သူဖြစ်နိုင်တဲ့စွမ်းအားရှိတယ်။ရှိတဲ့အခါကျတော့အဲ့ဒီ၅ခုပေါင်းစုံပြီးပြောလိုက်ရင်တော့ပုံပြီးတော့သဘောပေါက်နော်။ဒီတော့အရိယာမယရှေ့ဖို့မှဆိုလို့ရှိရင်သမ္မာဒိဋ္ဌိကခုနကဒုက္ခနိစ္စအမြင်ရနေတဲ့ယုတ်တရားဉာဏ်တရားခန္ဓာ၅ပါးရှိတယ်။အတိဏ္ဏကပြစ္ဆုတ်ပန်စသည်ဖြင့်တစ္ဆေတမျိုးသောအဖြစ်အပျက်ပြီးနေတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုထွင်းဖောက်သိနေတဲ့ဉာဏ်ကမမာဒိဋ္ဌိဒုက္ခန္ဓာ၅ပါးအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပေးနေတဲ့သဘောကမမာသင်္ကပ္ပဒါပဲနော်ဒုက္ခန္ဓာ၅ပါးကိုသိအောင်ကြိုးပမ်းနေတဲ့သဘောကမမာဝါယမ ဒုက္ခနာငါးပါးကိုသိသိနေတဲ့သဘောသုံးကနေတဲ့သဘောကသမ္မာတတိဒုက္ခနာငါးပါးအာယုန်နဲ့မမေ့ပြောက်တဲ့သဘောလေးကသမ္မာတတိဒုက္ခနာငါးပါးအာယုန်နဲ့စိတ်ညီဝဆံကပ်ပြီးပြီးနေတဲ့သဘောကသမ္မာတမာတိဒီလိုလာတဲ့မဲ့ခင်ငါးခုနဲ့ဉာဏ်တို့အလုံးလောက်ကဒါကနာမရူပပရိစ္ဆေဒဉာဏ်ပိုင်းပဲအဲ့ဒီဉာဏ်ပိုင်းမှလည်းထပ်ပြီးခွဲတန်းချလိုက်ရင်ပေါ့နော်ယုတ်တရားကိုမိမိကရှုတယ်ယုတ်တရားကိုသင်ဖို့သိနေတာကသမ္မာဒိဋ္ဌိယုတ်တရားအယုံပေါ်သို့စိတ်ကိုရှုရှုတင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပယုတ်တရားအယုံကိုစံသိသိနေတဲ့သဘောကသမ္မာတတိတတိယပရိစ္ဆေဒဝါပညာယအနုပတ္တတိတတိကဒီအာယုန်လေးကိုလှမ်းသိသိတဲ့ပညာကထိုအာယုန်ကိုဖုံးတိုင်းမှန်စွာမြင်တယ်။ဒါကြောင့်ယုတ်ကိုရှုတဲ့အခါမှာယုတ်တရားအာယုန်ကိုလှမ်းပြီးသိသိနေတဲ့သဘောကတတိ။ယုတ်တရားအာယုန်ကိုပရမတ်လို့ဆိုင်အောင်ထွန်းဖောက်သိနေတဲ့သဘောကမမတိတိ။ယုတ်တရားအာယုန်ပေါ်သို့ရှင်မဲ့သိသိနေတဲ့တောင်ပြတ်တွေကိုရှုရှုတင်ပေးနေတဲ့သဘောလေးကမမသင်္ကပ္ပ။ယုတ်တရားကိုသိအောင်ကြိုးပမ်းနေတဲ့သဘောကမမဝါယမ။ယုတ်တရားအာယုန်နဲ့နိဝတ်စွာကြောက်ရောက်တည်နေတဲ့သဘောလေးကသမ္မာသမာဓိစိတ်တည်နိဝတ်စွာကြောက်ပြီးတည်နေတယ်နော်မဲခင်ငါးခုအဲဒီကနေနောက်ထပ်တစ်စိတ်ထပ်ပြီးလျှော့ချလိုက်အောင်ယုတ်တရားဆိုတာကတစ်ချုပ်မဆုတတ်သေးတော့နားမလည်ဒလီဘဆုတတ်ပြီးဆုကြတယ်နော်ပထဝီဓာတ်ဆုတတ်ရင်ပထဝီဓာတ်အာယုံကိုလှမ်းပြီးသိသိနေတဲ့သဘောလေးကသမ္မာတတိပထဝီဓာတ်ရဲ့မာတဲ့သဘောကျန်တဲ့သဘောလေးတဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဒီကိုထုံးထင်းသိနေတဲ့သဘောကမာမာဒိဋ္ဌိဘဒ္ဓဝိဒ္ဓရဲ့ဒီသဘောသဘာဝလက္ခဏာလေးတွေကိုထုံးထင်းသိအောင်ကြိုးပမ်းနေတဲ့သဘောကမာမာဝါယမသို့ဘဒ္ဓဝိဒ္ဓအာယုံပေါ်သို့စိတ်ကိုရှင်းရှင်းတင်ပေးနေတဲ့သဘောလေးကမာမာသင်္ကပ္ပနော်သောမတဝိဒအာယုံပေါ်၌စိတ်ကကြံ့ရောက်ဒီနေတဲ့သဘောလေးကမမတတိသမတမတိပေါင်းလိုက်တော့မဲ့ခင်ဘယ်နှပါလဲ၅ပါးပဲအဲ့ဒီမဲ့ခင်၅ပါးနဲ့အလုံးလို့ကအလားတူပဲအာဘောဓကိုထွန်းထွန်းဖောက်ပြီးရဲ့အတွက်လည်းမဲ့ခင်၅ပါးဤသောဓကိုထွန်းဖောက်ပြီးရဲ့အတွက်လည်းမဲ့ခင်၅ပါးဝါယောဓကိုထွန်းဖောက်ပြီးရဲ့အတွက်လည်းမဲ့ခင်၅ပါးနဲ့အလုံးလို့ကအရင်လိုလုံငန်းကုန်နေလောက်လာလိုက်လို့မိမိကယုတ်တရားတွေကိုရှုတတ်ပြီးနံတရားပဲကူးလိုက်နံတရားတွေကိုရှုတဲ့အပိုင်းမှာဖတ္တကစသင်းစီတဲ့နည်းဝေဒနာကစသင်းစီတဲ့နည်းအသိစိတ်ဝိညာဉ်ကစသင်းစီတဲ့နည်းဒီသုံးနည်းတွေကမိမိတို့ညှိချရန်နည်းတနည်းကိုဥတည်ပြီးတော့သင်းစီပြီးဆိုကြတယ်အဲ့ဒီနံတရားအာယုံပေါ်သို့နံတရားအာယုံကိုလှမ်းသင်းစီနေတဲ့သဘောလေးကသမ္မာတတိနန္ဒယအာယုံပေါ်သို့စိတ်စရိတ္တိလောက်ရောက်ကြလေကိုရှေ့ရှုတင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပဒုနန္ဒယအာယုံကိုပရမတ်တို့ဉာဏ်ဖြင့်ဆိုင်အောင်သဘာဝလက္ခဏာကိုထွန်းဖောက်သိနေတဲ့သဘောကသမ္မာဒိဋ္ဌိသိအောင်ကြိုးပမ်းနေတဲ့သဘောလေးကသမ္မာဝါယမနန္ဒယအာယုံပေါ်သို့စိတ်စရိတ္တိလောက်ရောက်ကြလေကိုကြောက်ရွံ့စိတ်တတ်တဲ့သဘောဆွတ်စုပေးနေတဲ့သဘောကသမ္မာသမာဓိနော်ပေါင်းလိုက်တော့မဲ့ခင်ငါးခုမဲ့ခင်ငါးပါးနဲ့နန္ဒရားတွေကိုလည်းထွန်းဖောက်ပြီးတော့ကျိုးပန်းရတယ်သို့သော်ဒီလိုကျိုးပန်းတဲ့အပိုင်းမှာနာမဝေယမသမာတတိသမာတမာတိဆိုတဲ့မဲ့ခင်ကြီးရဲ့အကူကြီးကပြောတယ်အဲ့ဒီသမာတိတွေကရှုပ်ပွားခိုက်မှဖြစ်ပေါ်တဲ့သမာတိကပြောတယ်အခြေခံရမယ့်သမာတိဆိုတာကတခုရှိနေသေးတယ်ဘာဒကဇံလို့ခေါ်ပါတယ်ဝိပဒနာဉာဏ်ဤအခြေပါရကအဖြစ်နဲ့ကြိုတင်ပြီးထူထောင်ဆန်းရမယ်သမာဓိကလည်းရှိပါတယ်နော်အဲ့ဒီသမာဓိဘာကတော့ဒီမဲ့ခင်၅ပါးနဲ့စုံကြီးစွာဝိပဒနာပိုင်းအလုတ်မလုတ်ခင်ကဟောသမထပိုင်းမှာလည်းအလုတ်လုတ်ပေးရပါတယ်ဆိုတော့သမထပိုင်းမှာမိမိတို့ကဓာလေးပါးသမားဖြစ်ရင်တော့ဓာလေးပါးအာယုံကိုထိုးထွင်းသိကြတာကသမာဓိတိဓာလေးပါးအာယုံပေါ်သို့စိတ်ကိုရှင်းရှင်းတင်ပေးနေတဲ့သဘောကနမတင်္ဂပ္ပဓာလေးပါးဓာကြီးလေးပါးအာယုံလှမ်းပြီးသိသိနေတဲ့သဘောဓာကြီးလေးပါးအာယုံကိုမမေ့ပြောက်တဲ့သဘောလေးကသမ္မာတတိဓာလေးပါးအာယုံကိုဆွန့်ဖောက်သိအောင်ကြိုးပမ်းနေတဲ့သဘောကသမ္မာဝါယမဓာလေးပါးအာယုံနဲ့စိတ်ငြိဝစွာကြက်ရောက်တည်နေတဲ့သဘောလေးကသမ္မာသမာဓိပေါင်းလိုက်တော့မဲ့ခြင်း၅ပါးပဲသို့တော့ အဲ့ဒီနဲ့ပုံစံတစ်မျိုးပြောင်းနေတဲ့သမထတွေလည်းရှိတယ်။တနည်းအားဖြင့်ပြညာကိုအာရုံယူတဲ့သမထတွေပေါ့နော်။ဆိုကြပါစို့အာနာပါနနော်။သမထပိုင်းမှာဝင်လေထွက်လေပဂတိဝင်လေထွက်လေကိုအာရုံယူပြီးတော့သမာဓိထူထောင်လာရကနမိတ်မပေါ်ခင်မှာပဲဖြစ်စေနမိတ်ပေါ်ပြီးတဲ့နောက်ပိုင်းမှာပဲဖြစ်စေနော်။ဒီအာနာပါနနမိတ်အာယုံကိုထွန်းပေါက်သိနေတဲ့သဘောလေးကမာမဒိဋ္ဌိဒီအနာပါနအာယုံပေါ်သို့စိတ်စေတနည်းတောင်းကျောက်တန်တွေကိုရှေ့ရှေ့တင်ပေးနေတဲ့သဘောကမမတင်ကပ်ပါဒီအနာပါနအာယုံလေးကိုသိအောင်ကျိုးပန်းနေတဲ့သဘောလေးကမမဝါယမဒီဝင်ရင်ဘက်လေအနာပါနအာယုံလေးကိုသုံးသပ်နေတဲ့သိသိနေတဲ့သဘောလေးကမမတတိအနာပါနအာယုံပေါ်၌ဘာဝနာစိတ်ကညောဆာကြောက်ရောက်ပြီးတည်နေတဲ့သဘောကမမသမတိမဲ့ခင်ဘယ်နှပါလဲငါးပါဒါပြင်းနဲ့ဒီသမ္မာဒိဋ္ဌိကြီးကလည်းပြောခဲ့တဲ့ပရမတ်နယ်ကသမ္မာဒိဋ္ဌိအချင်းတော့မမြင်ဘူးဇာနသမ္မာဒိဋ္ဌိဆိုတဲ့အချင်းပဲအချင်းနဲ့နော်အဲဒါသူ့နေရာနဲ့သူသမထပိုင်းမှာနဲ့သမထနဲ့တန်နဲ့မဲ့ခင်ငါးပါးပေါ့နမရူပပရိစ္ဆေဒဉာဏ်ပိုင်းမှာလည်းနမရူပပရိစ္ဆေဒဉာဏ်နဲ့ထိုက်တန်နေတဲ့သမ္မာဒိဋ္ဌိမဲ့ခင်ဥထောင်းတဲ့မဲ့ခင်ငါးပါးနဲ့အလုလုပါပါတယ်အရိကနေရှိတဲ့စိတ်တင်လိုက်တော့ဒိဋ္ဌိယပရိသဉာဏ်ပိုင်းအတ္တိကုသိုလ်ကိုဆိုကြတော့နော်အကြောင်းတရားတွေအကျိုးတရားတွေကိုသိနေကြသည်ဒီအတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားဝိသုပ္ပန်ကြည့်လည်းအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်အကြောင်းတရားအကျိုးတရားရဲ့အဘောအလွန်ဖြစ်တဲ့ယောက်ျားမိန်းမပုဂ္ဂိုလ်သားဓမ္မလူနာဇမဆရာကမရှိဘူးနော်ဒီလိုသိပြီအဲဒီလိုသိတဲ့အပိုင်းမှာအကြောင်းတရားအကျိုးတရားကိုထိုးထွင်းသိနေတဲ့သဘောကသမ္မာဒိဋ္ဌိ။ထိုအကြောင်းတရားအကျိုးတရားအယုံပေါ်သို့ဖြစ်စေတဲ့တမ်းကြောင့်တရားတွေကိုရှင်းစုတင်ပြနေတဲ့သဘောလေးကသမ္မာသင်္ကပ္ပ။ထိုအကြောင်းတရားအကျိုးတရားအယုံကိုမမေ့ပြောက်တဲ့သဘောသိသိနေတဲ့သဘောလေးကသမ္မာတတိ။ထိုအကြောင်းတရားအကျိုးတရားတွေကိုသိအောင်ကြိုးပမ်းနေတဲ့သဘောကသမ္မာဝါယမ။အကြောင်းတရားအကျိုးတရားအယုံပေါ်သို့ရှင်သက်ရှိစေတဲ့တမ်းပြုတ်တရားတွေကိုနေဝတ်စွာကြာရောက်ကြီးစင်တဲ့သဘောတည်နေတဲ့သဘောကမမသမားလေးပေါင်းလိုက်တော့မဂ်ကင်၅ပါးပဲအဲဒီကနေပြီးတော့ဝိပဿနာပိုင်းကုလိုက်တော့ဒီယုတ်တရားဉာဏ်တရားအကြောင်းတရားအကျိုးတရားတွေကိုသင်္ခါရတရားလို့ခေါ်တယ်ထိုသင်္ခါရတရားတို့ရဲ့ဖြစ်ပြီးပြနေတဲ့အခြင်းအရာဖြစ်ခြင်းပြခြင်းဖြင့်အနိစ္စအခန္ဓာရတဲ့အခြင်းအရာမမြဲစည်းပဲအခြေကအခိုင်အမာနှစ်သာရအဖြစ်ဒီကဲအတ္တမဟုတ်တဲ့အခြင်းအနိစ္စအခြင်းရာဒုက္ခအခြင်းရာအနတ္တအခြင်းအဲဒါဒီသင်္ခါရတရားတွေအနိစ္စအခြင်းရာသို့မဟုတ်ဒုက္ခအခြင်းရာသို့မဟုတ်အနတ္တအခြင်းရာကိုထိုးထွင်းသိနေတဲ့သဘောကမမတိတိဆိုအနိစ္စအခြင်းရာသို့မဟုတ်ဒုက္ခအခြင်းရာသို့မဟုတ်အနတ္တအခြင်းရာအာယုံပေါ်သို့သိစေတဲ့နှံမြုပ်တဲ့တည်းကိုရှေ့ရှုတင်ပေးနေတဲ့သဘောကမမတင်ကပ်ပါသောသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာကိုလှန်သိသိနေတဲ့သဘောမမေ့ပြောက်တဲ့သဘောလေးကသမ္မာတတိသောသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာကိုသိအောင်ကျိုးပန်းနေတဲ့သဘောလေးကသမ္မာဝါယမသောသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာ၌ဖြစ်စေသို့မဟုတ်ဒုက္ခအခြင်းအရာ၌ဖြစ်စေသို့မဟုတ်အနတ္တအခြင်းအရာ၌ဖြစ်စေဘာဝနာစိတ်ဖြင့်ဉာဏ်ဝတ်စွာကြက်ရောက်ပြီးရှင်းနေတယ်အဲ့ဒီလိုဉာဏ်ဝတ်စွာကြက်ရောက်တည်နေတဲ့သဘောလေးကခဏိကစိတ်ဉာဏ်ကရာလို့ခေါ်ဆိုအပ်တဲ့မမသမာဓိပဲအဲ့ဒီသမာဓိမျိုးကိုခဏိကသမာဓိခေါ်တာပါနော်ပေါင်းလိုက်တော့မဂ်ကဘယ်နှပါလဲ၅ပါးပဲမဂ်က၅ခုနဲ့အလွတ်လွတ်ခဲ့ရတာဖြစ်တော့အဲ့ဒီလိုအလွတ်လွတ်တဲ့အပိုင်းမှာယံခန္ဓာတရားကိုရှုတယ်ယံခန္ဓာတရားကိုရှုတယ်ယံခအကြောင်းတရားကိုရှုတယ်ယံခအကျိုးတရားကိုရှုတယ်ယံခအတိတ်ခန္ဓာ၅ပါးရှုတယ်ယံခအနာဂတ်ခန္ဓာ၅ပါးရှုတယ်ယံခအိစ္ဆဒခန္ဓာ၅ပါးရှုတယ်ယံခဘိဒ္ဓခန္ဓာ၅ပါးရှုတယ်စသည်ဖြင့်ပုံစံလေးတွေအမျိုးမျိုးကြောင်းလဲပြီးရှုရအဲဒီလိုကြောင်းလဲရှုနေခြင်းကြောင့်အရိယာမယအရှိအဖို့၌ဒီမဲ့ပြန်ရှင်းပါသည်သည်နာနဲ့ခဏနာနာရမနာအာယုံကလည်းအမျိုးမျိုးသိဉ္ဇခဏတွေလည်းအမျိုးမျိုးဖြစ်ခဲ့တယ်မဂ္ဂသာလိအိင္ကခဏဧကရမနာမဒီမဂ်ကြီးနေတဲ့တရားကိုရင်ကြတော့မဉ္ဉဏ်စိတ်သွားပြီဆိုရင်ဒီမဂ်ကြီးတရားကို၈ပါးလုံးပေါ့ပေါင်းပြောရင်ပေါ့နော်ဧကခဏဧကရမဏစိတ်တဲ့ခဏတစ်ခုအတွက်မှပြန်လူကြက်ရောက်တယ် အာယုံကလည်းအသင်္ကတတအငိမ့်တနိဗ္ဗာန်ဆိုတဲ့အာယုံတစ်ခုကိုပဲအာယုံပြုတော်တယ်နော်နောက်တစ်ခုဣန္ဒုတမ္မာသင်္ကပ္ပဝိသံတံသိနိက္ခမသင်္ကပ္ပသင်္ကပ္ပတိအာဒီနိဒီနိနာမနိလဘတိတမ္မာသင်္ကပ္ပမဲ့ခင်ကြည့်လိုက်တော့နိက္ခမသင်္ကပ္ပအာမြာဘာဒသင်္ကပ္ပအဝိဟိတသင်္ကပ္ပဆိုပြီးကိစ္စအနေအဖြင့်သင်္ကပ္ပသုံးမျိုးနာမည်ရတယ်နော်ကိစ္စအဖြင့်လုံးလုံးရတယ်ဆိုတာကသူဆောင်ရွက်သွားတာကအဲ့ဒီနိက္ခမဓာတ်အမြာဘာရဓာတ်အဝိဟိတဓာတ်တွေသိမှတ်သွားတယ်ကာမဝိတ္တ၊မြာဘာဒဝိတ္တ၊ဝိဟိတဝိတ္တခေါ်တဲ့ဒီဝိတ္တသုံးခုကိုသူကထိတ်တိုင်ပြတ်ပြေးလိုက်တယ်သို့သော်ဒါကသူ့မတိုင်းတော့အရိယာမတိုင်းတော့ဘုံကသူ့ရှင်နဲ့သူပြတ်တော့တယ်နော်နောက်တစ်ခုမမဝါစာတယောတယောပုဗ္ဗဘာဝိနာနေခန္ဓာနာနာရမဏဝိရဏိယောပိဟောတိစေရနာယောပိမမဝါစံသမဂမနသမအာဇီဝခေါ်တဲ့ဤမဲ့ခင်သုံးခုကတော့အရိယာမဲ့ရဲ့အရှင်းအဖို့မှာနာနာခန္ဓာအထုထုသောစိတ်နဲ့ခန္ဓာမှဖြစ်တဲ့နာနာရမဏအာယုန်နေလဲအမျိုးမျိုးပဲဆိုကြပါစို့သူ့နဲ့တတ်ချင်းမှရှောင်ကျင်တယ်သူ့နဲ့တတ်ချင်းဆိုတဲ့အာယုန်ကအမျိုးမျိုးသူ့မိစီမတရားယူခြင်းမှရှောင်ကျင်တယ်သူ့မိစီမတရားယူခြင်းဆိုတဲ့အာယုန်ကအမျိုးအာယုန်ဒီပုံစံအမျိုးမျိုးရှိနော်သိတဲ့ခဏလည်းအမျိုးမျိုးဖြစ်တယ်ဝိရဒီအမျိုးမျိုးရှိတယ်လို့စေတနာရင်းလည်းအမျိုးမျိုးရှိတယ်မင်္ဂခဏိပါဏဝိရဒီယောဟာမက်ခဲမဲ့ညာအခိုက်ကြတော့ဝိရဒီတခုပဲနော်အဲဒီတော့ရှင်းပိုင်းမှာကတော့ဆိုလိုတာကရှောင်းကျင်တဲ့အပိုင်းမှာတခါတည်းဟန်လွန်ကျွတ်အပ်တဲ့ဝိထုနဲ့ကြုံလို့ရှောင်းကျင်တော့ဝိရဒီဖြစ်တယ်လွန်ကျွတ်အပ်တဲ့ဝိထုနဲ့မကြုံရင်မိမိကကျွတ်နေပြီးလိလတွေဆောက်တည်လိုက်တယ်လိလကုသိုလ်စေတနာတွေလည်းဖြစ်တယ်ပမာဒါနဝိရဒီနော်စေတနာပြန်ထမ်းတယ်အဲ့ဒီပုံစံမျိုးပေါ့စေတနာတွေကိုလည်းဝိရဒီလို့ခေါ်တာရှိတယ်သမဝဇ္ဇနမကမ္မတသမအဘိဝအမိယနေတဲ့ဝိရဒိစေတသိက်တွေကိုလည်းဝိရဒိလို့ခေါ်နေတာရှိတယ်ဒီဝိရဒိစေတသိက်တွေကတော့ရှောင်ကျင်အပ်တဲ့ဝိထုနဲ့ကြုံကြိုက်တဲ့အခါမှာရှောင်ကျင်တဲ့သဘောမျှတာဖြစ်တယ်အရိယာမဲ့အခိုက်ကြတော့အဲ့ဒီလိုမရှောင်ကျင်စေနိုင်တဲ့ဣတိလစွန့်အင်တွေကိုအရိယာမဲ့တရားကအကျွမ်းမဲ့ပြတ်တ်ပြေးလိုက်ဒါကြောင့်ရှောင်ကျင်ခြင်းဒီကိစ္စအပြင်အလိုလိုကြည့်ပါတယ်လို့ဆိုလို့ရဆိုရနော်နောက်တစ်ခုနာမဝါယောဘောသမ္မာတတိတိဣဒံမိဒွယံကိစ္ဆတောသမ္မာပရဏတတိပရဏဝတိနသတ္တရိနာမနိလဘတိနာမဝါယောဘောနဲ့သမ္မာတတိဒီမဲ့ငယ်နှစ်ခုကြည့်လိုက်မယ်ဆိုလို့ရှိရင်လေဆောင်ရွက်သွားတဲ့လုပ်ငန်းကိစ္စအားဖြင့်သူတို့အမည်လေးမျိုးစီရကြတယ်ဆောင်ရွက်သွားတဲ့လုပ်ငန်းကိစ္စဆိုတာကတော့ဒီလိုပါခုနကဒီသမ္မာတတိကအသင်္ကတတအငိမ့်တနိဗ္ဗာန်ကိုအရိယာမတရားနဲ့ရှင်းပြပြီးတော့လှမ်းပြီးအာရုံလိုတာပဲဒါပေမဲ့အရိယာမတရားနဲ့ပြင်းထန်တာကိုပယ်တတ်တဲ့အပိုင်းမှလည်းသူကရှင်းပြပြီးပါဝင်ခဲ့ရှိနေတယ်ရှင်းနေတဲ့အတွက်ဒီသမာတတိကဘာကိုပယ်တတ်နိုင်ပြီလဲလို့မေးတော့ခொနဲ့ကအရိယာမတရားဒီသစ္စာလေးပါးကိုမသိအောင်အရိယာမဉာဏ်ကသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်တယ်လို့ဒီသမာတတိကလည်းတဏိပဒံ၄ပါးကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်လိုက်။ဒီတော့အရိယမတရားကပယ်တတ်တဲ့သစ္စာ၄ပါးနဲ့ဆိုတဲ့အာယုန်နဲ့နာမန္တတိကပယ်တတ်လိုက်တဲ့တဏိပဒံ၄ပါးဆိုတဲ့အာယုန်ကကွဲနေလို့လားလို့ဒီလိုတော့မေးချင်အတူတူပါပဲနော်။သဘောချင်းကကာယဝေဒနာစိတ်ဓာဓမ္မတတိယတရားအာယုန်၄ခု။ကာယဆိုတာကယုံတရားဝေဒနာကဝေဒနာတရားစိတ်ဓာကစိတ်တရားဓမ္မကဝေဒနာမဓမ္မကျန်နေတဲ့စိတ်တွေ50လုံးဆိုတော့ပေါင်းလိုက်မယ်ဆိုလို့ရှိရင်စိတ်စိတ်တွေယုံကြကုန်မသောဘူးကုန်သွားတဲ့အခါကျတော့ဒီစိတ်စိတ်တွေယုံကြတဲ့ကဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေမှာအကျုံးဝင်တယ်တစ်ချက်အဲ့ဒီတဏိပဒဏိမှာဘုရားရှင်ကတန်ခါပရမသစ်ဒုတိယရှင်ကျတော့သမုဒိယဓမ္မနုပါတိဝါကာယဓမ္မေဝိဟာရတိသတိဖြင့်အကြောင်းတရားဒေသဖြင့်အကျိုးတရားဒေသဖြင့်ဘုံအကြောင်းတရားထုတ်ရင်အကျိုးတရားထုံရင်ဘုံနဲ့ဟောလိုက်တော့သမုဒိယသစ္စာပိုင်းနဲ့ဝင်လာတယ်တဏိပဒဏိမှာအရင်ကနေရှင်းနေစင်တက်လိုက်တဲ့အခါကျတော့အကြောင်းတရားအကျိုးတရားဉာဏ်လို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုလည်းဘုရားရှင်ကမြင်အောင်ရှုဖို့ညွှန်ပြလိုက်တော့အဲ့ဒီမှာလောကီနိရောဓသစ္စာနဲ့ဝင်နေနိရောဓသစ္စာဘိုင်းဝင်လာတယ်ဝိပဿနာဘိုင်းကြီးဝိပဿနာဉာဏ်ကြီးဝင်လာပါတယ်နော်ဒါကြောင့် တဏိပဋ္ဌာန်လို့ပြောလိုက်လို့ရှိရင်တဏိရဲ့ဒီယအာယုန်နေဟာကာယဝေဒနာစိတ်ဓာတ်ဓမ္မအနိယနေပေမဲ့လို့သစ္စာ၄ပါးဖွဲ့လိုက်တော့သစ္စာ၄ပါးထဲမှာပတ်ပြီးတော့ဥတိုက်တယ်။ဘာလို့ဥတိုက်လဲ?မဂ္ဂသစ္စာဘုန်းကပြောလိုက်ထင်မပါဘူးဒီလိုတော့မဟုတ်ဘူး။ရှုနေတဲ့ယောဂသစ္စာကိုသိနေတဲ့သိအောင်ရှုနေတဲ့ဝိပဿနာဉာဏ်မမုဒိယသစ္စာကိုသိအောင်ရှုပွားနေတဲ့ဝိပဿနာဉာဏ်နိရောဓသစ္စာလောကီနိရောဓသစ္စာပေါ့ဝိပဿနာဉာဏ်ဤမှာညင့်ကျက်လာခဲ့ရင်ဝိပဿနာဉာဏ်ဤကတင်္ဂါအဖြစ်သိလိတာကိုပယ်နိုင်တဲ့ချုပ်ဆင်းနိုင်တဲ့ဆောင်းအရှိလောကီနိရောဓသစ္စာလို့ခေါ်ရတယ်။အဲဒီနိရောဓသစ္စာလောကီနိရောဓသစ္စာကိုသိအောင်ကျွမ်းပန်းနေတဲ့ဝိပဿနာဉာဏ်အဲဒီဉာဏ်ဤမှာကိုယ်ကမဂ်ရှင်တရားကိုယ်ဤပါနေတယ်ဒါပြောပြီးပြီနော်။ပေါင်းလိုက်တော့မဂ်သစ္စာ၄ပါးပဲ။ဒါကြောင့်မမတဏိဤလုပ်ငန်းကိစ္စအားဖြင့်ဒါကလောကီခက်နော်လောဘဒေါသအခိုင်ရောက်လာတဲ့ဒီမမတဏိကြတော့အဲ့ဒီတဏိပဋ္ဌာန်၄ပါးကိုမသိအောင်ဖုံးထားတဲ့မောဟကိုသူကပယ်တတ်လိုက်တယ်ပယ်တတ်လိုက်တဲ့အဲ့တဏိပဋ္ဌာန်၄ပါးကိုသိခြင်းကိစ္စတဲ့ဒီအားဖြင့်ပြီးသွားတယ်အလားတူပဲမမပဏ္ဏကလည်းမိမိဆောင်ရွက်သွားတဲ့လုပ်ငန်းကိစ္စအားဖြင့်ပြင်းပြကြတယ်အရိယမေတ္တာနဲ့ရှင်းပြပြီးသတိဓာတ်တွေကိုပယ်တတ်လိုက်တယ်အဲ့ဒီလိုပယ်တတ်တဲ့လုပ်ငန်းကိုပါဝင်ဆောင်ရွက်လိုက်တဲ့အခါမှာမဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်ကျိုးပါနဲ့အပိုင်းမှာလည်းပါတယ်။ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုပယ်နိုင်အောင်ကျိုးပါနဲ့အပိုင်းမှာလည်းပါတယ်။မဖြစ်ပေါ်သေးတဲ့အရိယမေတ္တာအစရှိတဲ့ကုသိုလ်တွေဖြစ်ပေါ်လာအောင်ကျိုးပါနဲ့အပိုင်းမှာလည်းပါတယ်။ဖြစ်ပေါ်ပြီးနေတဲ့ကုသိုလ်တရားတွေတိုင်းတဲ့အလွန်ကျိုးပါအောင်ကျိုးပါနဲ့အပိုင်းမှာလည်းဝိရိယကပါရက်ပဲ။ပါဝင်ဆောင်ရွက်တဲ့လုပ်ငန်းကိစ္စကလုပ်ငန်းကိစ္စ၄မျိုးပြားတယ်လို့သမ္မာပဒံ၄မျိုးပြားသွားတယ်။ဒါပေမဲ့မမအဝိညာကတော့တခုတည်းပဲကျိုးစားတာကြီးပဲနော်ပြန်နောက်တစ်ခုဒါကြောင့်ဝရိယကလည်းကိစ္စအနေအချင်းဆောင်ရွက်တဲ့လုပ်ငန်းကိစ္စအနေအချင်းအမည်လေးမျိုးနေရတယ်။မနေ့ကလည်းဆောင်ရွက်တဲ့လုပ်ငန်းကိစ္စအနေအချင်းအမည်လေးမျိုးရရှိတယ်။သမ္မာသမာဓိပါဏပုပ္ပဘာဂီမိမက်ကခဏေပြီသမ္မာသမာဓိယေဝဟောသမ္မာသမာဓိကြတော့အရိယာမရဲ့ရှေ့ဖို့မှလည်းသမ္မာသမာဓိလိုပဲခေါ်တယ်အရိယာမဲ့အခက်ရောက်လာတော့လည်းသူ့ကိုမမသမารိလို့ပဲခေါ်တယ်။ဆောင်ရွက်တဲ့လုပ်ငန်းကိစ္စကွဲပြားနေတာမရှိတော့ဘူးနော်။ဒါဣတိဣမေတုအသံတုသမေတုဘဂဝတာနိဗ္ဗာန်အဓိကမယပတိဗ္ဗာန်တယောဂိနောဘုပ္ပကာရတပထမသမာဓိဒိဋ္ဌိတာဟော။မဂ်ကင်က10ပါးဖြစ်ပြီ။အဲ့ဒီကိ10ပါးရှိပါလျက်နဲ့နော်။အဲ့ဒီ10ပါးနဲ့မှာမြတ်စွာဘုရားကနိဗ္ဗာန်အဓိကမယပတိဗ္ဗာန်တာဤဤမေတ္တုအထုသမေတ္တုဤမဂ်ခင်10ပါးကျင့်သည်တရားထုတ်တဲ့ဘဂဝန္တမြတ်စွာဘုရားသည်နိဗ္ဗာန်အဓိကမယနိဗ္ဗာန်ကိုရရှိခြင်းကပတိဗ္ဗာန်တာဖြစ်ကြံကြုတ်ကိုပွားများအားထုတ်လျက်ရှိသောယောဂီသောယောဂဝဆရာပုဂ္ဂိုလ်အားဘ ഹു ပဂရတာအလုံးကျေးဇူးများသည့်အတွက်ကြောင့်ပထမရှိဥစ္စာသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိကိုတိတိတဟောကြားတော်မူအပ်ပေ၏ယောဂီပုဂ္ဂိုလ်တွေကိုသိပြီကျေးဇူးများနေတဲ့အတွက်ကြောင့်ဘုရားရှင်ကသမ္မာဒိဋ္ဌိကိုရှုစွာဟောတယ်ဒီတော့သမ္မာဒိဋ္ဌိကိုရှုစွာဟောတော့ယောဂီပုဂ္ဂိုလ်တွေကမဂ်ပြင်ရှင်ပါတဲ့မှာသမ္မာဒိဋ္ဌိဉာဏ်ရအောင်ကိုရှုစွာတော့ကကျူးစားရမယ်ဒီလိုတော့မဆိုလိုဘူးနော်ဟောတယ်ဟောတယ်ဆိုတာကတော့ရှစ်ခုကဉာဏ်လူဖြစ်တာပါအရိယမဂ်အခိုင်မှာဉာဏ်လူဖြစ်တယ်လောဘီအခိုင်မှာတိရမဂ်ပြင်3ပါးကစိတ်တက္ခဏခြားပြီးဖြစ်တယ်ဉာဏ်နေတဲ့မဂ်ပြင်5ပါးကတော့ဘုရားကပြောခဲ့တဲ့အတိုင်းပဲဉာဏ်လူစိတ်တက္ခဏတစ်ခုအတွင်းမှာဖြစ်ကြတာပြီးပြီနော်ဖြစ်ပေမဲ့လို့၅ခုကိုဟောတဲ့အပိုင်းမှာတစ်ခုစီဟောမှ၅ခုကအဖြစ်ပါ၅ခုလုံးကိုစကလုံးစကလုံးနဲ့ရှုပြီးပြောဖို့ဆိုတာကဘယ်လိုမှမဖြစ်နိုင်ဘူးတက်ကြတစ်ခုစီတော့ဟောရတယ်ဟောတဲ့အခါမှာဘုရားရှင်ကသမာဓိဉာဏ်ကိုမဖြစ်လို့ရှင်းတန်းကတင်ဟောနေရတယ်လို့မေးတော့နိဗ္ဗာန်ကိုလွန်လန်းတောင့်တတဲ့ဥဒိချက်ဖြင့်ပြည့်ကြံကြုတ်ကိုပွားများအပ်ထုတ်နေတဲ့ယောဂဝိသရာပုဂ္ဂိုလ်ကြီးအဖို့သမာဓိဉာဏ်ကသိပြီးကျေးဇူးများတဲ့အတွက်ရှင်းဥစ္စာဘုရားကဟောတယ်ဘယ်လိုလဲအရှင်ကြီးပညာပေသောတောပညာတထာတိသာဝုဒ္ဓဟောယေသူမြတ်ကုန်းနဲ့ပတ်သက်ပြီးတော့နော်ဒီမန္နာပင်အယံဤသမတိတိကိုပညာပေသောတောတိသပညာပေသောတောဟူ၍၎င်းပညာတထာတိသပညာတထာဟူ၍၎င်းဟုဒ္ဓဟောကြားတော်မူအပ်ပေ၏ပညာပေသောတလို့လည်းဟောတယ်ပညာတထာလို့လည်းဟောတယ်ပေသောတဆိုတာကအမိရှုတန်ဆောင်မှာနော်မြညာမိစုတန်ဆောင်ဆိုပြီးတော့လည်းဘုရားရှင်ကဒီသမ္မာဒိဋ္ဌိကိုခေါ်သုံးဆွဲထားတယ်။ပညာတတ္ထပညာဒီဟုသောဓာတ်လည်းလည်းလို့ဒီလိုလည်းခေါ်သုံးဆွဲထားတယ်။သတ္တမဧတယပုဗ္ဗဘာမေဝိပဿနာဉာဏသင်္ခါတယသမ္မာဒိဋ္ဌိယ မမတိတိယအဝိဇ္ဇန္တကာရဝိတံတေတဝါကိလေသာသောရိကာတိသောဖေမေနယောဂဝေဆိုတော့အနိဗ္ဗာန်မနံပါပုဏ္ဏီသတ္တမထိုကြောင့်ပုဗ္ဗဘာတိအရိယမယရှိဖို့လည်းဖြစ်သောဥပ္ပဆရခဏ၌ဝိပဿနာဉာဏသင်္ခါတယဝိပဿနာဉာဏ်ဟုခေါ်ဆိုအပ်သောဧတယသမ္မာတိတိယဤသမ္မာတိတိဉာဏ်ဖြင့်အဝိဇ္ဇန္တကာရဝိဇ္ဇဟုသောအမိုက်တဲ့ကိုဝိတံတေတဝါပေဖြောင်းဖြစ်စီပြည့်၍ကိလေသာသောရိကိလေသာတိဟုသောတဘုံတို့ကိုခါတင်သောတပ္ပလျေခြေမင်းသောမိမင်းသည်ဖြင့်ယောဂဝဇ္ဇရောယောဂဝဇ္ဇရပုဂ္ဂိုလ်သည်နိဗ္ဗာန်နိဗ္ဗာန်သို့ပါဖို့နာတိရောက်ရှိ၍သွားနိုင်ပေ၏။ဒီနာထိုအကြောင်းကြောင့်နိဗ္ဗာန်တိကမယနိဗ္ဗာန်သို့ရောက်ခြင်းကနိဗ္ဗာန်ကိုရောက်ရှိခြင်းကပရိပါဏသာဖြစ်ခြင်းကြောင့်ကိုပမ်းများအထုံးရရှိသောယောဂီမယောဂဝဇ္ဇရပုဂ္ဂိုလ်အဖို့ဘူမန္တရဏအလုံးစုံမြတ်သည့်အတွက်ကြောင့်ပထမရှင်ဥဇာတမတိတိတမတိတိကိုတိတိပါတိဟောကြားတော်မူအပ်ဟူ၍ဟောတံဖွင့်ဆိုခဲ့ခြင်းဖြစ်ပေ၏။ပညာပိသောတ